အခုပြီးခဲ့တဲ့မကြာသေးခင်ရက်ပိုင်းအတွင်းကပဲသမရာကြီးဦးသိန်းစိန်နဲ့လည်းကျွန်တော်တွေ့ဆုံခဲ့ပါတယ်အဲတမတော်ကာကွယ်ရေးဦးစီးချုပ်နဲ့လည်းကျွန်တော်တွေ့ဆုံခဲ့ပါတယ်သူတို့ရဲ့သဘောအရဆိုလို့ရှိရင်တော့ဒီအထူးသဖြင့်တမတော်ရဲ့သဘောအရဆိုလို့ရှိရင်တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး436ကိုမပြင်တဲ့ဘက်ကနေပြီးတော့ပဲခိုင်ခိုင်မာမာရက်တည်ရဲဆိုတဲ့ပုံစံရှိပါတယ်အဲ့တော့ဒီအခြေအနေအပြင်ဆင်ဖို့လွယ်နိုင်ပါအောင်မလားဖြစ်နိုင်ပါအောင်မလားဆိုတာသုံးသပ်ပြီးပါလား
ကျမတို့ဒီလှုပ်ရှားလှုပ်ခဲ့လွယ်နိုင်မယ်လို့တော့ဘယ်တော့မှမသုံးသပ်ခဲ့ပါဘူး။ဒါပေမဲ့ဖြစ်နိုင်မယ်ဆိုတော့အဓိကယုံကြည်ပါတယ်။ဒါကဘယ်တော့ဖြစ်မလဲဆိုတော့ဒီဟာမိကွင်းရှိတာပေါ့နော်။အနည်းနဲ့အမြန်ပေါ့။ဒါပေမဲ့မြန်လေးလေးနိုင်ငံအတွက်ကောင်းနေလေးပဲ။ဘာဖြစ်လို့လဲဆိုတော့ပြင်ဖို့လိုတဲ့ကိစ္စတွေကိုမြန်မြန်ပြင်ရတဲ့တတိရှိရမယ်။မြန်မြန်ပြင်နိုင်တဲ့အရေးချင်းကျမတို့မှအားလုံးလိုတယ်။အဲ့တော့မြန်လေးတိုင်းပြည်ပနာလေးပဲ
။ဟုတ်ကဲ့ခင်ဗျာ။အခုဒီနေရာမှာတော့ဒီပြင်စင်ရေးနဲ့ပတ်သက်ပြီးတော့မူကြမ်းလေးတွေဆွေးနွေးနေကြတာပေါ့ဆွေးနွေးတဲ့နေရာမှာဆွေးနွေးတဲ့အဓိကအကြောင်းရင်းတွေကဒီတက်မတော်သားကိုယ်စလဲတွေရဲ့အဲမဲပေးနဲ့မဲဆန္ဒတွေကိုကြော်လွန်ပြီးတော့လုတ်ပိုင်ခွင့်ပုံစံမျိုးသဘောမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့တက်မတော်ကခါခါသေးသေးဖြစ်နေတယ်ဆိုတော့သုံးသပ်ချက်တွေလည်းရှိပါတယ်အဲ့တော့ဒီလိုသာဟိုမညှိနှိုင်းနိုင်ဘူးဆိုလို့ရှိရင်အဲဘယ်လိုနည်းလမ်းနဲ့ဖြစ်အောင်ဟိုတိုးလျှော့လုပ်လို့ရနိုင်မလဲခင်ဗျာ
ကွန်ကနေနိုင်နေဆိုစကားကိုတုံးသွားတယ်။ဒါကြောင့်မလို့ဘူးညှိနှိုင်းမှုစင်ဒီဇိုင်းအနယ်လီကတောင်းခံခဲ့တာပါ။အခုမှတောင်းလာလည်းမဟုတ်ပါဘူး။မနေ့တနေ့ကမှအဲဒီ1-2လမှမဟုတ်ပါဘူး။ဒီဇိုင်းမမအနယ်လီကနိုင်ငံရေးအရာအဖြေရှာဖို့ဆိုတာဆွေးနွေးရမယ်ညှိနှိုင်းရမယ်တိုင်ပင်ရမယ်ဆိုတာအဲ့ဒီမူပေါ်မှာရပ်တည်ခဲ့တယ်။အခုကျွန်မဆွေးနွေးရှိလို့ရှင်တဲ့အရင်နှစ်စောစောပိုင်းကလေးကနေပြီးလေးပွင့်ဆိုင်တွေးဆွန်ဆွေးနွေးဖို့ဆိုတာတောင်းခဲ့တဲ့ဟာဒီလိုပြဿနာတွေကိုကြိုတင်ပြီးတော့ပြေလည်အောင်လို့လုပ်ဖို့ပါအခုကကပြောစားရတဲ့အထက်မှာခါခါသီးဆိုတဲ့အသုံးနှုန်းကိုသုံးသွားတယ်နော
်
အဲ့လိုခါခါသီးဆိုတဲ့ပုံစံတွေကိုမပေါ်စီခြင်းလို့တစ်ဖက်နဲ့တစ်ဖက်ညှိနှိုင်းပြီးတော့သိမ်မွေ့အောင်လို့ချိုးမွေ့အောင်လုပ်ချင်တာပါ